တောင်အာဖရိကသမ္မတနယ်ဆင်မန်နဲ့ကျမ်းမာရေးအခြေအနေဟာရွရွံ့လာနေပြီးစိုးရိမ်ရတဲ့အဆင့်ကိုရောက်နေတဲ့အကြောင်းတောင်အာဖရိကဆွေးရကပြောလိုက်ပါတယ်။လူပြူလူမဲ့ခွဲခြားမှုကိုဥဆောင်တိုက်ဖျက်ခဲ့သူအသက်94နှစ်အရွယ်ရှိမန်ဒဲလာထံကိုဒေသဆန်တော်ချင်းတင်းနှင်းကနေညနေပိုင်းမှာပဲသမ္မတဂျက်ကော့ဇူမာတွားရောက်ကြည့်ရှုခဲ့ပြီးလွန်ခဲ့တဲ့24နှစ်အတွင်းစိုးရိမ်ရတဲ့အဆင့်မှာရှိနေခဲ့တဲ့အကြောင်းဆရာဝန်တွေကအသိပေးခဲ့တယ်လို့သမ္မတရုံးကသတင်းထုတ်ပြန်ခဲ့တာပါ။ကျမရဲ့ချင်းနေတိုးတက်လာစေဖို့ဆရာဝန်တွေကအစွမ်းကုန်ကြိုးပမ်းနေပြီးချက်ချက်နန်းနပြည်သူဆက်လျှောက်ထားတဲ့အကြောင်းလဲသမရဇူးမာကကြေညာချက်မှာဖော်ပြထားပါတယ်။ညိုဘဲညဉ့်ညဲဆိုရှင်မန်ဒဲလာရဲ့ဇနီးတဲ့ဖြစ်သူဂရကာမာကန်နဲ့လဲသမရဇူးမာပရီတိုရီယာဆေးရုံမှာတွေ့ဆုံခဲ့တာပါ။သမရဇူးမာကတော့မန်ဒဲလာတို့တောင်အာဖရိကနိုင်ငံသားတွေသာမကကဘာတဝမ်းကပါဆူတောင်းပေးကြဖို့လဲပန်ကြားခဲ့ပါတယ်။တောင်အာဖရိကနိုင်ငံမှာပထမဆုံးလူမဲသမရတူဖြစ်လာခဲ့သူမန်ဒဲလာဟာပြည်ရဲလာဇန်ကဆက်လို့အဆုတ်ရောဂါစင်ဝေနာကြောင့်ဆေးရုံတင်ထားရတာပါအဆုတ်ရောဂါကတော့လူပြူလူမဲခွဲခြားမှုတက်ဖြည့်လှုပ်ရှားမှုကြောင့်ထောင်နှံချခံနေစဉ်ကလေးကခံစားနေခဲ့ရတာဖြစ်ပါတယ်28နှစ်ကြာထောင်ထဲမှာနေထိုင်ခဲ့ရတဲ့မန်ဒဲလာကတော့1990ပြည့်နှစ်မှာလူပြူအဆုတ်ရောဂါပြန်လွတ်ပေးခဲ့တာပါဒီနောက်1996ခုနှစ်မှာတော့သမ္မတဖြစ်လာခဲ့ပြီး1999ခုနှစ်ထိတာဝန်ယူခဲ့တာလည်းဖြစ်ပါတယ်